ရခိုင်ပြည်နယ်မြောက်ဦးမြို့အတွင်းမှာပစ်ခတ်မှုကတပတ်တမှုပဲနဲ့လက်နက်ကင်အေအေရဲ့တိုက်ခတ်မှုကိုတုံ့ပြန်လာလို့မြန်မာလူမျိုးရေးတပ်ဖွဲ့တွေကပြောပါတယ်။တိုက်ပွဲတွေပစ်ခတ်မှုတွေခက်ဆစ်စစ်ဖြစ်လာတဲ့ရခိုင်ပြည်နယ်အတွင်းမှာရဲသားတွေကိုအကာအကွယ်ပေးဖို့ရှေးအောင်မွေးနေ့တွေကိုထိန်းသိမ်းဖို့ပါဝင်နိုင်ငံတကာဥပဒေတွေကိုပေါ်ပတ်သက်သူတွေအားလုံးကတာဝန်ယူတာဝန်ခံကြဖို့ကုလသမဂ္ဂကလည်းတိုက်တွန်းထားပါတယ်။မချေလည်မှုတွေကိုညှင်းညံ့တဲ့နည်းနဲ့ဖြေရှင်းကြဖို့လည်းပြည်ပရောရခိုင်တိုင်းရင်းသားတွေကတိုက်တွန်းနေကြပါတယ်ဒီကြောင်းမတ်တင်ကြီးတိုက်ပြောပြပါလိမ့်မယ်
။ရခိုင်လက်နက်ကင်တပ် AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကခက်ဆိတ်ဆိတ်ဖြစ်လာခဲ့ပြီးပြီးခဲ့တဲ့ရက်တွေအတွင်းမှာတော့ရှေးဟောင်းအမွေအနှစ်ကျွဲဝရမြောက်ဦးမြို့ထဲမှာပါပစ်ခတ်မှုတွေဖြစ်ခဲ့တာပါ။လူတွေဒဏ်ရာရရှေးဟောင်းပထိုးတွေထိခိုက်အိုးအိမ်တွေလည်းပျက်စီးခဲ့ရတဲ့ရခိုင်ဒေသစစ်ပွဲတွေမှာပါဝင်ပတ်သက်သူအလုံးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာပြီးတာဝန်ယူတာဝန်ခံဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာမှုဆိုင်ရာယာယီညှိနှိုင်းရေးမှူး Newt Osprey ကအင်ကာနစ်မှာကြေညာချက်ထုတ်ပြောဆိုထားပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ် Farhan Hart ကလည်းအင်ကာနစ်သတင်းစာရှင်းလင်းပွဲမှာရခိုင်ရင်းနဲ့ပတ်သက်ပြီးငြင်းချစွာဖြေရှင်းဖို့အခုလိုပြောဆိုခဲ့ပါတယ်
။ These clashes continue to cause civilian casualties and are uprooting communities in Rakhine State.
ဒီတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်အတွင်းအရသာထိခိုက်ဒေဆုံးမှုတွေဖြစ်စေသလိုပို့ရင်ဆွန့်ခွာထွက်ပြေးရမှုတွေလည်းရှိနေပါတယ်။ရသားတွေကိုအသေးချာကာကွယ်ပေးကြဖို့မကြည်လည်မှုတွေကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းကြဖို့ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဒေသကိုထိန်းသိမ်းမှုအပါအဝင်နိုင်ငံကာလူသားချင်းစာနာမှုဆိုင်ရာဥပဒေနဲ့လူခွင့်ရေးဥပဒေတွေကိုတာဝန်ယူတာဝန်ခံကြဖို့ကိုလည်းအားလုံးကို New OSP ကတိုက်တွန်းထားပါတယ်။သူတို့ဖြင့်ကလေးငယ်တွေအမျိုးသမီးတွေနဲ့အသက်ကြီးသူတွေဘေးဒဏ်သင့်တဲ့သူတွေအတွက်လူသားချင်းစာနာထောက်ကူမှုထိရောက်ရောက်ပံ့ပိုးပေးဖို့လိုအပ်တယ်လို့လည်းအလေးထားပြီးတော့ပြောပါတယ်။ကုလသမဂ္ဂအနေနဲ့တော့မြန်မာအစိုးရနဲ့ဆက်သွယ်ပြီးလူသားချင်းစာနာမှုအကူအညီတွေပေးဖို့လည်းအစဉ်နဲ့ရှိနေပါတယ်
။ပြည်ပရောက်ရခိုင်တိုင်းရင်းသားတချို့ကတော့တိုက်ပွဲတွေမှာအရသားတွေကိုပြစ်မှတ်ထားလာသလားဆိုတဲ့အပေါ်မှာစိုးရိမ်နေကြပါတယ်။အမေရိကန်ပြည်ထောင်စုယူတာပြည်နယ်ကကိုခိုင်မင်းကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ဒါလမကိုင်အောက်စုအရှင်းရှင်းမြန်မာတက်မတော်နဲ့ရခိုင်တက်မတော်နဲ့အရှင်းရှင်းပြကြခက်ကြတာကတော့ကျွန်တော်တို့ဘာပြောမလဲဒါထွေထွေထုထုမပြောလို့ဒါပေမဲ့အရဲသားတွေကတော့ပြစ်မဲ့ထားပြီးတိုက်ခိုက်တာတော့အရဲသားနေထိုင်တဲ့နေရာတွေကိုဒီလိုအေးအေးလိုလိုတမ်ဘောဖက်ကနေပြစ်ခက်တာမျိုးတွေကတော့ဒါမဖြစ်သေးဘူးပေါ့
အမေရိကန်ပြည်ထောင်စုနီဘရက်စကာမှာနေတဲ့ကိုအောင်တန်းဝင်းကတော့လက်နက်ကင်တွေအချင်းချင်းညှိချဖို့တိုက်တွန်းပါတယ
်ရခိုင်တိုင်းဒေသတွေကိုပေါ့နော်အကြောက်တရားတွေလွှဲမိုးသွားအောင်သူတို့ကသူတို့ကအဲ့လိုမျိုးတခုစစ်စစ်လို့ကျွန်တော်ထင်တယ်သူတို့ကရခိုင်တပ်မတော်ကိုပေါ့နော်အလိုမျိုးညှင်းဆဲရဲစပွဲဝဲအမြဲဆွေးရအောင်တော့တဖို့တာကြီးကြီးစွာနဲ့ပေါ့နော်မက်ကတာနဲ့ပေါ့နော်အလိုမျိုးပတိပခါတွေချုံရတော့အလိုမျိုးပဲစပွဲဝဲကိုအမြဲဆွေးရအောင်ခေါ်စီချင်တယ်ပေါ့နော
်တင်းလာနေမှာဖြစ်ခဲ့တဲ့မြောက်ဦးမြို့တွင်ပြစ်ခတ်မှုတွေကတညာလုံးအကြောင်းရင်းမသိရပဲပြည်သူတွေအထိတ်တလန့်နေခဲ့ကြရတာပါနောက်နေ့အင်ကာနေ့မှမှရခိုင်လက်နက်ကင်တပ် AA ကပြစ်လို့ပြန်ပြစ်တာလို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကထုတ်ပြန်ပြောဆိုခဲ့ပါတယ်အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာနေတဲ့ကိုဒိန်းဆန်ကတော့အခုလိုပြစ်ခတ်မှုတွေကြောင့်ရခိုင်ပြည်သူတွေအတက်ပိုပြီးတော့ဒုက္ခရောက်စေတယ်လို့ပြောပါတယ
်ဟိုစီးပွားရေးလူမှုရေးပညာရေးကျန်းမာရေးအစားအသောက်ရေးရချို့တဲ့ချက်ချုံကြနေတဲ့ရခိုင်ပြည်ကြီးကအခုဆိုလို့ရှိရင်တိုက်ပွဲကြီးဖန်တီးလာတဲ့တိုက်ပွဲဆိုတော့ကျွန်တော်လည်းမကြိုက်ဘူးဘူးမလည်းမကြိုက်ဘူးဒီဘက်ကပဲဖန်တီးတိုက်ပွဲကြောင့်ရလာတဲ့အပြုံးဆိုတာရှားတယ်တကယ်လည်းတိုက်ပွဲမှာတည်ကြရမယ်လူကြီးပဲအဲ့တော့ကျွန်တော်ကလုံးဝတိုက်ပွဲတော့လို့မရှိဘူ
းတနင်္လာနေ့ညကဖြစ်ခဲ့တဲ့မြောက်ဦးမြို့ပြစ်ခတ်မှုမှာတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ရင်တန်းကိုရခိုင်လက်နက်ကင်တပ် AA ကအိမ်တွေထဲကနေပြစ်ခတ်ခဲ့တယ်။နောက်မြောက်ဦးခရိုင်ရဲတပ်ဖွဲ့မှုရုံးကိုလည်းလူနေအိမ်တွေကိုအကာအကွယ်ယူပြီးပြစ်ခတ်ခဲ့တာကြောင့်အပြန်အလှန်တိုက်ပွဲဖြစ်ခဲ့တာလို့မြန်မာအစိုးရကသတင်းထုတ်ပါတယ်ရခိုင်လက်နက်ကင်တပ် AA ကမြောက်ဦးမြို့ထဲကလူနေအိမ်တွေရှေးဟောင်းပထိုးစီတီတွေကိုအကာအကွယ်ယူပြီးတိုက်ခိုက်နေတယ်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကပြောဆိုကြတာပါဒါပေမဲ့လည်းမြောက်ဦးမြို့ကန်တွေကတော့မြန်မာလုံခြုံရေးတပ်တွေကမြောက်ဦးမြို့နယ်တွင်ကတောင်ကုန်းတွေပေါ်မှာနေရာယူထားပြီးနေစဉ်ဆိုသလိုတနတ်တန်တွေလက်နက်ကြီးပစ်ခတ်တန်တွေကြားနေရတာကလည်းလက်နက်ချီရှိလာပြီလို့ပြောဆိုကြပါတယ်ရှင်